Welcome to the Voice of America in Burmese.
Mingla wa shin. 2019 ခုနှစ်စက်တင်ဘာလ1ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 2440 58 လိုက်လက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါမိုင်းချင်းနိုင်တဲ့အတူသတင်းတွေချိန်ညားပါမယ်ဟာရီကိန်းမုန်တိုင်းဒိုရိန်ကဘာဟာမားကျွန်းနိုင်ငံကိုဝန်ရောက်တိုက်ခတ်နေပြီးအမေရိကန်ပြည်ထောင်စုကိုဥတီလာမယ်လို့ခန့်မှန်းထားပါတယ်ရှမ်းပြည်မြောက်ပိုင်းတပ်ပွဲတွေရက်စဲရီဆွေးနွေးပွဲကတော့ဆက်ပြီးဆွေးနွေးကြဖို့ကိုသာသဘောတူနိုင်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့2018ခုနှစ်စံပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအစုလိုက်ပြုံလိုက်လူတက်မှုတစ်ခုစစ်ဖက်တရားရုံးမှစစ်ဆေးမယ်ဆိုတဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်မှုအပေါ်မှာလူအခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေဘက်ကဘယ်လိုသုံးသပ်ပါသလဲ။
ညနိုင်ငံတကာကနေပြပီးလာတယ်ဆိုတော့မှဒါဖွဲ့ရည်စီလို့ပြီးတော့စုံစမ်းစစ်ဆေးတယ်ပြီးတဲ့အခါကျတော့စစ်ခုံရုံးမှာပဲအကျဉ်းကြီးနဲ့
စုံစမ်းအာရှလူခွင့်ရေးဆိုင်ရာရှင်နေဦးမင်းလွင်ဦးရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်ဒါအပြင်တနင်္ဂနွေနေ့မနက်ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ American Style Indian 3 English သင်ခန်းစာဒုတိယပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်အစီအစဉ်တွေနားဆင်နိုင်ပါတယ်ရှင်အခုရင်ဆုံးတော့တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင်
ဟာရီကိန်းမုန်တိုင်းဒိုရင်းကစနေနေ့မှာတော့ဘာဟာမားကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းဒိုရင်းကအမေရိကန်ကမ်းရိုးတန်ဖလော်ရီဒါကနေကယ်ရိုလိုင်းနာပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားမှာပါ။အလွန်အန္တရာယ်ကြီးတဲ့အဆင့်လို့သတ်မှတ်ထားတဲ့ပြင်းအားအဆင့်လေးဒိုရင်းဟာရီကိန်းမုန်တိုင်းကတနင်္ဂနွေနေ့မှာတော့ဘာဟာမားကျွန်းရဲ့အနောက်မြောက်ပိုင်းကိုဝင်ရောက်တိုက်ခတ်မယ်လို့အမေရိကန်အမျိုးသားအဆင့်ဟာရီကိန်းဆောင်ချီစင်တာကနောက်ဆုံးထုတ်ခန့်မှန်းချက်မှာပြောဆိုထားပါတယ်။ဟာရီကိန်းမုန်တိုင်းဟာ9ရက်ထိအန္တရာယ်ကြီးတဲ့မုန်တိုင်းအဖြစ်ဆက်လက်ရှိမယ်လို့ဟာရီကိန်းဆောင်ချီစင်တာကပြောဆိုထားပြီးမယ်။မုန်တိုင်းလမ်းကြောင်းကပြောင်းလာပြီးတဲ့နောက်မှာအမေရိကန်ကမ်းရိုးတန်းကိုတိုက်ခတ်မဲ့မုန်တိုင်းကဘယ်ကိုဥတီမလဲ၊ဘလောက်ပြင်းထန်မလဲဆိုတာမရေမရာဖြစ်နေပါတယ်။ဘာဟာမားနိုင်ငံ Grand Bahama ကျွန်းမှာတော့မုန်တိုင်းတည်ရေ15ဘီကျော်အထိတက်နိုင်ပြီးအသက်အန္တရာယ်ဆိုးရင်ရတဲ့အခြေအနေခန့်မှန်းချက်ကြောင့်လူပေါင်း1000နဲ့ချီပြီးဘေးလွတ်ရာရွှေ့ပြောင်းထားပါတယ်။လက်ရှိမှာတော့ Hurricane Dorian ကဘာဟာမားနိုင်ငံ Great Ebgo ကျွန်းရဲ့အရှေ့ဘက်မိုင်190လောက်မှာတိုက်ခတ်နေပြီးဒီသတင်းဘက်ကုန်ပိုက်မှာအနောက်ဘက်ကိုဖြည်းဖြည်းချင်းရွေ့လျားလာပြီးတဲ့နောက်တနင်္လာနေ့နောက်ပိုင်းနဲ့အင်္ဂါနေ့မှာအမေရိကန်ပြည်ထောင်စုဖလော်ရီဒါရှိပဲကမ်းရိုးတန်းအနီးကိုရောက်မယ်လို့ဟာရီကိန်းဆောင်ချီစင်တာကပြောဆိုထားတာပါ။ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဂျော်ဂျီယာနဲ့ကယ်ရိုလိုင်းနာပြည်နယ်တွေစီကိုဥတီတဲ့မြောက်ပိုင်းကိုဥတီပဲလို့လည်းခန့်မှန်းထားပါတယ်။ဖလော်ရီဒါကိုမုန်တိုင်းဝင်နိုင်ခြင်းမရှိတော့ဘူးလို့တော့ဟာရီကိန်းဆောင်ချီစင်တာကမပြောသေးပါဘူး။အင်အားဖြင့်ဟာရီကိန်းဒိုရင်းကအမေရိကန်ပြည်ထောင်စုကိုချင်းကလာတာနဲ့အတူမုန်တိုင်းတုံ့ပြန်ကင်တွယ်ရေးကိုကြီးကြပ်ဖို့သမ္မတဒေါ်နယ်ထရန့်လည်းပိုလန်ခီးစင်ကိုဖျက်ထားပါရဲ့ရှင်
။ဟောင်ကောင်မှာစနေနေ့က73ဘက်မြောက်ဆိုးရဆန့်ကျင်စန္ဒပြပွဲအတွင်ရဲတွေနဲ့စန္ဒပြသူတွေကြားဆက်ပြီးတော့ထိတ်တိုက်တွေ့ခဲ့ကြပါရဲ။လွတ်တော်အဆောင်ရှိစန္ဒပြသူတွေကိုရဲတွေကမျက်ရည်ယိုပုံးနေနဲ့ပစ်ခတ်ခဲ့တယ်လို့ဘယ်သူတွေစန္ဒပြတယ်လဲဆိုတာသိတာအောင်အပြာရောင်ဆိုးထားတဲ့ရေတွေနဲ့မိသက်ပိုက်တွေတုံးကြီးပတ်ဖြန်းခဲ့ပါရဲ။အမဲရောင်တွေဖုံးအုပ်ဝစ်ဆင်ထားတဲ့စန္ဒပြသူတွေဘက်ကလည်းထီးတွေကိုဖွင့်အကာအကွယ်ယူပြီးရဲတွေဘက်ကမီးလောင်ပုံးတွေကြောက်ခဲတွေနဲ့ပြန်ပြီးပစ်ပေါက်ခဲ့ကြပါရဲ။ဟောင်ကောင်ရဲတပ်ဖွဲ့ဌာနချုပ်အနီးကအဓိကလမ်းမကြီးပေါ်မှာရှိနေတဲ့ပိတ်ဆို့ထားတဲ့အတားအဆီးတွေကိုစန္ဒပြသူတွေကမီးရှို့ခဲ့ပြီးတဲ့နောက်မဲမောင်နေတဲ့မီးကုန်းလုံးကြီးတွေတက်လာခဲ့ပါတယ်။ရဲတွေဘက်ကမီးတွေကိုငိမ့်တက်ခဲ့ပြီးစန္ဒပြသူတွေကိုလည်းအခြားမြို့လေကောင်ဘက်ရွှေ့သွားဖို့မျက်ရည်ယိုပုံးတွေ rubber ကြီးစံတွေနဲ့ပစ်ခတ်လူစုခွဲခဲ့ပါတယ်။စနေညနေပိုင်းမှာအစိုးရအုပ်ချုပ်ရေးရုံးတွေရှိတဲ့နေရာမှာစန္ဒပြသူတွေနဲ့ရဲတွေကြားထိတ်တိုက်တွေ့ခဲ့တဲ့အတွက်အများအပြားဖမ်းဆီးခံခဲ့ရပါတယ်။တောက်ကြနေကလည်းထင်ရှားတဲ့ကြောင်းသားကောင်းဆောင်ဂျော်ရှူဝမ်နဲ့အန်ဂျယ်ရှိုးတို့အပါအဝင်ရှစ်နေတွေတက်ကြွလှုပ်ရှားသူတွေအများပြားကိုအများပြည်သူလိုက်နာရမယ့်ဥပဒေမထီမဲ့မြင်ပြုမှုချိုးဖောက်မှုစတဲ့ဆွဲချက်တွေတင်ခံထားရပါတယ်ရှင်
အာဖဂန်စစ်ပွဲဆုံးသက်နိုင်ရင်အမေရိကန်နဲ့တာလီဘန်ခေါင်းဆောင်တွေကြားငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းနေကြပေမဲ့လို့လဲတာလီဘန်အဖွဲ့ကအာဖဂန်မြောက်ပိုင်းကအရေးပါတဲ့မြို့တစ်မြို့ကိုမနေ့ကအာယုံမတက်ခင်မှာအကြီးအကျယ်တိုက်ခိုက်ခဲ့ပါတယ်ခွန်ဒူ့စ်ပြည်နယ်ရဲ့မြို့တော်ခွန်ဒူ့ကိုတပုန်တွေကဗက်ပေါင်းစုံကနေတိုက်ခိုက်ခဲ့တာမှာအာဖဂန်အစိုးရတပ်တွေနဲ့အပြင်းအထန်ပစ်ခတ်မှုဖြစ်ခဲ့တယ်လို့ဒေသခံတွေနဲ့အာဏာပိုင်တွေကစနေနေ့မှပြောပါတယ်တိုက်ပွဲအတွင်းအစိုးရတပ်ဖွဲ့ဝင်အနည်းဆုံး9ဦးနဲ့တဘုံဘက်က36ဦးသေဆုံးတယ်လို့ကနဝုအစင်ခံချက်တွေကိုကိုးကားပြီးအာဖဂန်အစိုးရတာဝန်ရှိသူတွေကပြောပါတယ်တာလီဘန်ပြောခွင့်ရကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်ဒါဇင်နဲ့ချီသေဆုံးဒဏ်ရာရခဲ့ပြီးဒေသကိုလည်းသိမ်းယူနိုင်ခဲ့တယ်လို့ပြောပါတယ်အစိုးရဘက်ကပြောဆိုချက်ကိုရောတဘုံဘက်ကပြောဆိုချက်တွေကိုပါတီးခြားအတည်ပြုနိုင်ခြင်းတော့မရှိပါဘူ
းကိုလံဘီယာနိုင်ငံမှာလက်နက်ကိုင်ပုံကန်နေတဲ့ force အဖွဲ့ကိုစစ်တပ်ကလိုက်လံနှိမ်နင်းရမှာတဘုံဖွဲ့ဝင်9ဦးသေဆုံးခဲ့ကြောင်းကိုလံဘီယာသမရ Ivan Duque ကကြေညာခဲ့ပါတယ်တောက်ကြနေကနိုင်ငံတောင်ပိုင်းတဘုံတွေရှိတဲ့နေရာကိုကိုလံဘီယာစစ်တပ်ကဘုံကျဲတိုက်ခိုက်နှိမ်နင်းရမှာ fast လက်နက်ကိုင်အဖွဲ့ခေါင်းဆောင်တအူးနဲ့အဖွဲ့ဝင်10ဦးသေဆုံးခဲ့ပါတယ်ကိုလံဘီယာနိုင်ငံမှာလက်နက်ကိုင်တဘုံတွေနဲ့တမိုင်းဝင်ငြိမ်းချမ်းရေးသဘောတူညီချက်ရပြီးတဲ့နောက်သူတို့ရဲ့နိုင်ငံရေးလုံခြုံရေးအတွက်ရရှိရေးတည်ထားစေဖို့လက်နက်ပြန်လည်ဆွဲကင်မှာဖြစ်တယ်လို့ fast အဖွဲ့ကကြေညာပြီးရပ်ပိုင်းအကြမှာအခုလိုစစ်တပ်ကနှိမ်နင်းခဲ့တာဖြစ်ပါတယ်တောက်ကြနေကစစ်တပ်ရဲ့ဘုံကျဲတိုက်ခိုက်မှုဟာ fast အဖွဲ့ဝင်တွေအနေနဲ့လက်နက်ချသတိပေးလိုက်တာဖြစ်တယ်လို့လည်းတမရဒူကတ်ကပြောပါတယ်ရှင
်အမေရိကန်ပြည်ထောင်စုတက်ကဆက်စ်ပြည်နယ်မစ်လန်းမြို့မှာအမေရိကန်စံတော်ချိန်ဒီကနေ့စနေနေ့မှာတနက်ပစ်ခတ်မှုဖြစ်ပြီး9ဦးသေ22ဦးဒဏ်ရာရတယ်လို့ရဲတပ်ဖွဲ့ကကနဦးအတည်ပြုထားပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9013ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့ဒီနေ့ခဏနေမနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေအဆုံးသတ်နိုင်ရေးတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်တွေနဲ့မြန်မာစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေရဲ့မနေ့ကဆွေးနွေးပွဲမှာတော့တိုက်ပွဲတွေရပ်တန့်ရေးသဘောတူညီချက်မရဘဲဆက်ပြီးဆွေးနွေးကြဖို့ပဲသဘောတူခဲ့ကြပါတယ်မြန်မာအစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေနဲ့ကချင်တအောင်ပလောင်ကိုကန့်ရခိုင်လက်နက်ကင်တပ်တွေကကိုယ်စားလှယ်တွေကျိုင်းတုံမြို့မှာမနေ့တုန်းကဆွေးနွေးခဲ့ကြတာပါဆွေးနွေးနေတဲ့အချိန်မှာပဲရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာတိုက်ပွဲတွေဖြစ်ပြီးလာသားအရွယ်ကလေးငယ်တဦးရှင်းနေအရွယ်ကလေးငယ်တဦးအပါအဝင်9ဦးသေဆုံးပြီး3ဦးဒဏ်ရာရခဲ့ပါတယ်လက်နက်ကြီးကြီးထိမှန်တာကြောင့်လို့ဆိုပေမဲ့ဘသူလက်ချက်ဆိုတာမသိရပါဘူးမင်းစနေနေ့က9ဦးသေဆုံးခဲ့ရမှုအပါအဝင်ဩဂုတ်လ15ရက်နေ့ကစတင်လိုက်တဲ့တိုက်ပွဲတွေအသင်းသေဆုံးရသူ20ဦးထိရှိခဲ့ပြီဖြစ်ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တရုတ်နဲ့ဂုံသွဲစစ်ပွဲဟာအခုခါမှာအမေရိကန်စားသုံးသူတွေကိုထိခိုက်ဖို့ဖြစ်လာနေတယ်လို့အများကပြောဆိုလာကြပြီဖြစ်ပါတယ်အမေရိကန်အစိုးရကတနင်္ဂနွေနေ့ကစပြီးအမေရိကန်ဒေါ်လာ112ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အခွန်အခ15ရာခိုင်နှုန်းတိုးမြင့်ကောက်ခံတော့မှာပါတရုတ်ကုန်ပစ္စည်းတွေထဲမှာစမတ်နာရီတွေကစပြီးတီဗီဖိနက်ကလေးအသုံးဆောင်တွေအားကစားပစ္စည်းတွေအပြင်နှိုးထွက်ပစ္စည်းနဲ့အသားတွေလည်းပါဝင်ပါတယ်တရုတ်နဲ့ကုန်သွယ်ရေးစစ်ပွဲစတင်ကတည်းကတရုတ်ကုန်ပစ္စည်းတွေအတွက်ပေးရတဲ့သွင်းကုန်ခွန်ကြီးမြင့်မှုကိုကာမိစေဖို့အမေရိကန်ကုမ္ပဏီတွေဘက်ကလည်းဈေးတင်ရောင်းချရတဲ့အတွက်စားသုံးသူတွေဟာဈေးကြီးပေးဝယ်သုံးနေကြရတာဖြစ်ပါတယ်ရှင်
ရုရှားနိုင်ငံမြို့တော်မော်စကိုမှာစနေနေ့ကထောင်နဲ့ချီတဲ့ဆန္ဒပြသူတွေအနာပိုင်တွေကိုအာခံပြီးမြို့လယ်မှာချီတက်ခဲ့ကြပါတယ်။အစိုးရတာဝန်ရှိသူတွေရဲ့သတိပေးချက်တွေကိုလစ်လျူရှုပြီးလမ်းမဲ့မြို့တော်ကောင်စီရွေးကောက်ပွဲမှာတတိပုဂ္ဂလကိုယ်စားလှယ်လောင်းနေဝင်ရောက်ရှင်ပြိုင်ခွင့်ပေးဖို့တောင်းဆိုခဲ့ကြတာပါ။အရင်ကဆန္ဒပြပွဲတွေနဲ့ဆိုင်ရင်လူဦးရေတိတိတသားနဲ့တဲ့အခုဆန္ဒပြပွဲကိုရဲတွေကအနှောက်အယှက်မပေးခဲ့ပါဘူး။ဒါပေမဲ့လည်းရုရှားဆိုရာ Kremlin နန်းတော်အနီးကပုရှကင်ရင်ပြင်ကိုဆန္ဒပြသူတွေရောက်လာချိန်မှာတော့ဆန္ဒပြသူတွေလမ်းမပေါ်မတက်နိုင်အောင်ရုတ်ဖြတ်ထားတဲ့ရဲတွေကလက်ချင်းချိတ်ထားခဲ့ကြပါတယ်။လမ်းဘေးအနီးအနားမှာလည်းအချုပ်ကားတွေနဲ့မိသက်ကားတွေထူးထပ်ထပ်ချထားတာတွေ့ရပါတယ်။ အခုဆန္ဒပြပွဲမှာတော့ဖမ်းဆီးချုပ်နှောင်မှုတွေနဲ့ပတ်သက်ပြီးရဲဘက်ကရောလွတ်လပ်တဲ့စောက်ကြီးအဖွဲ့တွေဘက်ကပါတစုံတရာထုတ်ပြန်တာမရှိပါဘူး။ဒါဟာဆိုရင်ထောက်နဲ့ချီဖမ်းဆီးခံရပြီးအကြမ်းဖက်မှုတွေပါဖြစ်တတ်တဲ့အရင်ဆန္ဒပြပွဲတွေနဲ့တော့ကွဲပြားနေတာဖြစ်ပါတယ်။
တူရကီနယ်စပ်တလျှောက်စစ်မဲ့ဇုံလို့ခေါ်လို့ရမယ့်လုံခြုံစိတ်ချတဲ့နယ်မြေတစ်ခုထားရှိရေးအစီအစဉ်မှာမျှော်လင့်ထားတဲ့တတ်မှတ်ချက်တွေအပြည့်အဝမရဘူးဆိုရင်ဆီးရီးယားအရှေ့မြောက်နယ်စပ်ကိုတူရကီဘက်ကထိုးစစ်ဆင်သွားမှာဖြစ်တယ်လို့တူရကီသမ္မတတာယစ်အဒိုဝန်ကစနေနေ့ကထိန်းချုပ်ပြောဆိုလိုက်ပါတယ်။အဲ့ဒီနယ်မြေမှာဖြတ်သန်းသွားလာမယ့်နေရာကိုတူရကီတပ်ဖွဲ့ဝင်တွေဘက်ကထိန်းချုပ်ရေးတူရကီသမ္မတကတောင်းဆိုထားတာပါ။အစ္စတန်ဘူလ်မြို့ကစစ်တပ်ကတို့ကြောင်းစစ်ပွဲစင်းပွဲအခမ်းအနားမှာသမ္မတအဒိုဝန်ကမေဂွန်ပြောကြားရာမှာတူရကီဘက်ကတောင်းဆိုချက်တွေကို၃ဘက်အတွင်းဖြည့်ဆည်းပေးမယ်လို့အမေရိကန်ဘက်ကပြောထားကြောင်းသမ္မတအဒိုဝန်ကပြောပါတယ်ရှင
်။တနင်္ဂနွေနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြသွားတာပါရှင်။အခုအရင်ဆုံးတော့ဒီရခိုင်ပြည်နယ်ကပြိပက္ခအတွင်းအစုလိုက်ပြုံလိုက်အသက်ခံရမှုကိုစစ်ဖက်တရားရုံးကစစ်ဆေးမယ်ဆိုတဲ့အကြောင်းနဲ့စပါမယ်။2018ခုနှစ်စံပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကုတာပြင်ကျေးရွာနာကအစုလိုက်ပြုံလိုက်မြုပ်ထားတဲ့ရုပ်အလောင်းတွေရဲ့အမှုကိုစစ်ဖက်ဆိုင်ရာတရားရုံးကစစ်ဆေးသွားမှာဖြစ်တဲ့အကြောင်းမနေ့ဩဂုတ်လ31ရက်နေ့ကတပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်။နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့ဥပဒေကျွမ်းကျင်သူတွေဘက်ကတော့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားတွေကိုရှောင်လွှဲလိုတဲ့စစ်တပ်ရဲ့ဟန်ပြလုပ်ရတာဖြစ်နိုင်တယ်လို့တုံ့ပြန်ခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်။
2019ခုနှစ်မတ်လကတက်မတော်ဤဥပဒေနဲ့အညီဖွဲ့စည်းခဲ့တဲ့ဥက္ကဋ္ဌဗိုလ်ချုပ်မြတ်ကျော်ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးခုံရုံးအဖွဲ့ဟာရခိုင်ပြည်နယ်ဘူးတီတောင်မောင်းတော်နယ်မြေတွေမှာဇူလိုင်လ15ရက်နေ့ကနေဩဂုတ်လ5ရက်နေ့အထိဒုတိယအကြိမ်တွားရောက်စစ်ဆေးခဲ့ကြောင်းမနေ့ကတက်မတော်သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စုံစမ်းစစ်ဆေးရေးခုံရုံးကစစ်ဆေးခဲ့တဲ့နှစ်ကြိမ်အတွင်းကုတပြင်ကျေးရွာဖြစ်စဉ်အချို့မှာညွှန်ကြားချက်အတိုင်းလိုက်နာဆောင်ရွက်ဖို့အားနည်းခဲ့တဲ့အတွက်စစ်စည်းကံအရာအရေးယူဖို့တွေးရှိခဲ့ရကြောင်းနဲ့စစ်တရားရုံးအနေနဲ့စစ်ဖက်ဆိုင်ရာတရားစီရင်ရေးအတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကုတပြင်ကျေးရွာဝင်းကျင်မှာယာနဲ့ချီတဲ့ရုပ်အလောင်းတွေမြုပ်ထားတာကို AP သတင်းဌာနက2018 February 1ရက်နေ့မှာဖော်ပြခဲ့တာဖြစ်ပါတယ်။ဒီလိုပြင်းထန်လာတဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကဝန်ခံကင်တွယ်လာတာဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့ဖိအားပေးမှုကိုရော့ကျစေဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK အဖွဲ့အမှုဆောင်ညွှန်ကြားမှု Mark Farmana ကပြောပါတယ
်။ I think that this shows that the pressure is working. The military are afraid.
ဖိအားပေးမှုတွေထိရောက်တယ်ဆိုတာပြောင်းနေတယ်လို့ကျွန်တော်မြင်ပါတယ်။စစ်တပ်အနေနဲ့စိုးရိမ်မှုတွေရှိနေတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းICC နိုင်ငံကရာဇဝခွန်ရုံးကနေနိုင်ငံတကာဥပဒေနဲ့အညီစစ်ဆေးစီရင်မှုကိုစိုးရိမ်နေတာပါသူတို့အနေနဲ့နိုင်ငံတကာတိုင်ဝမ်ကိုစူးစမ်းပြီးလုပ်ပြနေတာကစစ်မှန်တဲ့စုံစမ်းစစ်ဆေးမှုတွေကိုစစ်တပ်ကဆောင်ရွက်နေတယ်ဆိုတာပါနိုင်ငံတကာတိုင်ဝမ်ရဲ့ဖိအားတချို့ကိုရှောင်လွှဲဖို့သူတို့စစ်တရားရုံးကနေဥပဒေနဲ့အညီစစ်ဆေးကင်တွယ်မယ်ဆိုပြီးလုပ်ပြတာဖြစ်ပါတယ်
ဒါပေမဲ့ပြဿနာရှိနေတာကစစ်တပ်ကဒီလိုလုပ်ပြတဲ့ပုံစံမျိုးအရင်ကလည်းတွေ့မြင်ခဲ့ကြရကြောင်း Mark Farmana ကဆိုပါတယ
် But the problem is we've seen this before. We've seen when they have allowed
စစ်သားတွေနဲ့လူမျိုးရေးတပ်သားတွေမှာအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်စီရင်ချက်ထမှတ်ခဲ့ပေမဲ့လအနေငယ်ကြာမှာတော့သူတို့ကိုတိတ်တဆိတ်လွတ်ပေးကြတာတွေရှိပါတယ်။နောက်ပြီးအောက်ခြေအဆင့်စစ်သားတွေလောက်ကိုပဲပြစ်ဒဏ်ချမှတ်တာမျိုးရှိခဲ့ပြီးရွာတွေနဲ့အရက်သားတွေကိုတိုက်ခိုက်ဖို့အမိန့်ပေးစီခိုင်းတဲ့စစ်တပ်အထက်အရာရှိတွေအနေနဲ့တရားရုံးတင်စစ်ဆေးခံရတာမျိုးတခါမှမရှိခဲ့ဘူးပါဘူး
။အလားတူဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ကလည်းစစ်ခုံရုံးဖွဲ့စစ်ဆေးချက်တွေကိုအများပြည်သူမသိရတဲ့အတွက်တက်မတော်ရဲ့စစ်ဆေးမှုတွေကိုယုံကြည်ရခက်တယ်လို့အခုလိုထောက်ပြပါရယ်
။နိုင်ငံတကာကနေပြပေးလာတယ်ဆိုတော့မှသာအဖွဲ့တွေတည်လို့ပြီးတော့စုံစမ်းစစ်ဆေးတယ်ပြီးတဲ့အခါကျတော့စစ်ခုံရုံးကပဲအကျဉ်းကြီးနဲ့စုံစမ်းစစ်ဆေးပြီးတော့ပြစ်ဒဏ်ပေးလိုက်ရအဲ့တော့ပုံရင်းဖြစ်ခဲ့တဲ့ဥစ္စာဘာဖြစ်ခဲ့တယ်ဆိုတာကိုအပြင်ကလူတွေလည်းဘယ်သူမှသိခွင့်မရှိဘူးအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုစစ်တရားရုံးနဲ့သာစစ်ဆေးစီရင်မယ်ကာကွယ်ရေးဦးစီးချုပ်ရဲ့အမိန့်အရနောက်ဆုံးအဆုံးဖြတ်ကနောက်ဆုံးအတည်ဖြစ်တယ်လို့ဆိုထားတဲ့အတွက်ကျွန်တော်တို့ရှေ့မှာတုန်းက၃ခါလောက်စစ်ဆေးစီရင်ပြီးတဲ့ဒီမှာအကျိုးလဲစစ်တရားရုံးကအမြင့်ဆုံးပြစ်ဒဏ်ပေးလိုက်တယ်လို့သာပြောတယ်အဲ့ဒီလူတွေကနောက်ပိုင်းကျတော့တပ်မတော်ရဲ့အရင်အင်အားအဖွဲ့တွေထဲမှာပြန်ပါလာတယ်လေကျွန်တော်တို့တွေ့နေရတယ် အဲ့တော့ကျွန်တော်တို့ကတော့ပြိပြီးတော့ယုံကြည်တော့မရှိပါဘူး
တဖက်မှာလည်းအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာကနေစစ်ကောင်းဆောင်တွေကိုတီးတန့်ပိတ်မှတ်ထားပိတ်ဆို့လာမှုကိုမြန်မာစစ်ပုတ်ချုပ်တွေဘက်ကစိုးရိမ်မကင်းဖြစ်လာတဲ့အခြေအနေရှိတယ်လို့ဦးမင်းလွင်ဦးကပြောပါတယ်
။အမေရိကန်ကနေပြီးတော့စစ်မတော်ကောင်းဆောင်တွေကိုပြပေးလာတယ်၊ပြည်ဝင်ခွင့်တွေပိတ်လာတယ်၊နောက်ဥပိုင်နဲ့ပတ်သက်တဲ့စီးပွားရေးလုပ်ငန်းတွေကိုရပ်ဆိုင်မှုပြပေးလာတာတွေရှိတယ်။ဒါတွေဖြစ်လာတဲ့အခါကျတော့ကကဲငါတို့မလုပ်ရင်တော့မရဘူးနည်းနည်းတော့လုပ်ပြမှရမယ်ဆိုတဲ့သဘောနဲ့အခုလိုမျိုးရခင်ကလေးကတည်ပြီးတဲ့အကြောင်းအရာတွေပေါ်မှာပဲရည်ရွယ်မှုတစ်ခုထပ်လုပ်ပြတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်
2018ခုနှစ်ဖေဖော်ဝါရီလက AP သတင်းဌာနရဲ့ဖော်ပြချက်ကြောင့်မြန်မာအစိုးရဘက်ကတွားရောက်စုံစမ်းခဲ့ပြီးတုံ့ပြန်ခဲ့ရမှာ2019ဩဂုတ်လ28ရက်နေ့တုန်းကလုံခြုံရေးတပ်ဖွဲ့ဝင်တွေနယ်မြေရှင်းလင်းချိန်ကုတက်ပြင်းရွာမှာအကြမ်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲတွေအတွင်းအကြမ်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုစနစ်တကျမြုပ်နှံတကြိုခဲ့တာရှိကြောင်းဒါပေမဲ့ AP သတင်းဖော်ပြချက်ကတော့မှားယွင်းကြောင်းပြန်လည်ရှင်းလင်းခဲ့ပါရှင်
မင်းချင်းနိုင်ပြပြသွားတာပါရှင်အခုမြမရေးတုံသက်ချက်ကိုနားဆင်ကြရပါမယ်ပြပြင်ပြောင်းလဲရေးလုံနေတဲ့မြမတစ်တော်ကန္တာအခြေအနေကိုမကြသေးခင်ကကပဗန်အုပ်စုရဲ့အစီရင်ခံစာထုတ်ပြန်ပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့တူတင်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာတစ်တော့နဲ့တစ်လုံငန်းဟာအဓိကအခန်းကပါဝင်ပါလေ။ကဘာမှာတံပိုးထားတဲ့ကျွန်းပြင်ကလေးတမလန်းနဲ့ဗရောက်ကိုမြန်မာတစ်တော့မှသာတွေ့နိုင်ပါလေ။တစ်တော့စီမံခန့်ခွဲမှုမှာအစင်းလာကြီးမားတဲ့နိုင်ငံဖြစ်ပါသေး။တစ်ထုတ်လုံမှုကြော့ချထားတာတောင်းအစိုးရအသုံးပြရဲ့ရှေ့ရာခိုင်နှုန်းကိုတစ်တော့ကန္တာကပေးနေတုန်းပါပဲ။ဈေးလက်လူလူ85ရာခိုင်နှုန်းလောက်ဟာသင်းမီးကိုအားကိုးနေရတုန်းဖြစ်ပါသေး။တော်ထွက်ရိတ်ခါဆေးဝါးဟာလေလူထုအတွက်အသုံးဝင်ပါတယ်။ဒါကြောင့်အာရှဖောင်ဒေးရှင်းကစာမျက်နှာတရားကျော်တစ်တော့ကန္တာအစီရင်ခံစာကိုမကြာမီကထုတ်ပြန်ထားပါတယ်။မြန်မာ6ဦးပါဝင်တဲ့18ဦးအဖွဲ့ကပြုစုပါတယ်။ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်တော့စီမံအုပ်ချုပ်မှုဆက်ဆံနေတာဟာမြန်မာရဲ့ထူးခြားချက်ဖြစ်ပါတယ်။ကြံရှိနေသေးတဲ့တစ်တော့ဧရိယာရဲ့၃ပုံ၂ပုံဟာလက်နက်ကင်တွေကြီးစိုးတဲ့တိုင်းရင်းသားဒေသမှာရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာတစ်တော့တွေကြံရှိနေပါတယ်။လက်နက်ကင်ပြည်ပကဒံကိုခံနေရတဲ့မြို့နယ်ကတရားကြော်ရှိပါတယ
်။တက်ဆိုင်သူအလုံးပါဝင်တဲ့သဘာဝတရားစာတာနဲ့တစ်တော့စီမံအုပ်ချုပ်ရေးစနစ်စစ်သုံးပြီးဒေသခံတွေကိုလှုပ်ပန်ခွင့်ပေးရင်ပြည်ပကယော်နေလာပြီးငြိမ်းချမ်းရေးဖြစ်စဉ်ကိုအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်။အစုအဖွဲ့ပိုင်းတစ်တော့နဲ့တပိုင်းတနိုင်တစ်တော့စနစ်တွေကိုကျင့်သုံးနိုင်ရင်ဝင်ငွေကောင်းလာပြီးကျေးလက်ဆင်းရဲမှုလျော့ပါစေနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော့များရင်များသလိုဝင်ငွေကောင်းလာတာမို့ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့ထိန်းသိမ်းစောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်တစ်လုံးတင်ပို့တာတဲ့တစ်သားမျိုးစုံထုတ်လုပ်ပြီးတင်ပို့တာကအမြတ်ပိုရရှိနိုင်ပါတယ်အဖို့တန်တစ်တွေထွက်နေတဲ့မြန်မာနိုင်ငံမှာတစ်သားထုတ်လုပ်မှုအဆင့်နေကြနေတဲ့အတွက်အကျိုးအမြတ်ရသင့်သလောက်မရတာကိုလည်းကမ္ဘာ့ဗန်အုပ်စုကထောက်ပြပါတယ်ဒီနေရာမှာ VNN နိုင်ငံကိုစံနမူနာထားတင်တယ်လို့ဥပမာပေးထားပါတယ
်ဗီယက်နမ်မှာအသေးစားနဲ့အလတ်စားလုပ်ငန်းတွေကတစ်သားထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံလာကြတာ10နှစ်လောက်ရှိနေပါပြီအခုဆိုရင်တစ်သားမျိုးစုံထုတ်လုပ်ရာမှာပြင်စမအဆင့်ကလိုက်နေပြီးမြမတဲ့အစာပေါင်း20လောက်ဝင်ဝေပိုကောင်းနေပါတယ်မြမပြည်မှာစီအစိုးရခေတ်ကတော်ပြုံးတဲ့အသည့်တစ်ထုတ်ယူခဲ့တဲ့ဒဏ်ကိုအခုတည်းကခန်းနေရတုံးပါပဲ2014ကစပြီးတစ်လုံးတင်ပို့ဖို့ပြင်ပလိုက်တာဟာပြုပြင်ပြောင်းလဲရေးအတွက်အလားအလာကောင်းသွားပါတယ်ဒါပေမဲ့တစ်ခိုးထုတ်မှုနဲ့အခရီးလိုက်စားမှုရှိနေစေမှုပြုပြင်လည်းနှေးကွေးနေပါတယ်အတတ်ပညာအရင်းအနှီးနဲ့ကျွမ်းကျင်လှုပ်တာရှားပါတဲ့ပြဿနာကိုတစ်တော့ကန္တာမှာလည်းကြုံတွေ့နေရပါတယ်သိတာမြင်တာရင်းနဲ့အစုအဖွဲ့ပိုင်းတစ်တော့စနစ်အလားအလာကောင်းတယ်လို့ဆိုပါလေ
တစ်တော့ကကွယ်ဆောင်ရှောင်းရေးလုံနေတော့တစ်တော့ကိုပျက်စီးစေတဲ့လုံရက်တွေရှိနေတာတွေ့ရပါတယ်လေယာစီးပွားရေးလုပ်ငန်းချက်ထွင်မှုအခြေခံအဆောက်အုံတည်ဆောက်မှုတစ်ခိုးထုတ်မှုစတာတွေကြောင့်မြမတစ်တော့ပျက်စီးရပါတယ်ဒါကြောင့်ဒေသခံတွေကကွယ်ဆောင်ရှောင်းနေတဲ့တစ်တော့တွေဆက်လက်ရှင်သန်ရေးအတွက်တင့်တော်တဲ့နီလန်းရှာဖွေဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကျိုးပန်းရပါလိမ့်မယ် ကျေးလက်ပြည်သူလူထုအများစုဟာထင်းမိကိုအသုံးပြုနေတုံးဖြစ်ပေမဲ့ဒီကိစ္စကိုအသေးချာစစ်တမ်းကောက်ယူတာမျိုးမရှိသေးပါဘူးထင်းမိသွေးသုံးဆွဲမှုကိုလေ့လာဆန်းစစ်ပြီးဘယ်လိုလုပ်မယ်ဆိုတာကိုစဉ်းစားသင့်ပြီလို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်စနစ်ပုံမခိုင်မာပြီးအားကောင်းလာဖို့အတွက်စီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းဖော်ပြထားပါတယ
်ကမ္ဘာပါအစိုးရခန်းစားမှာအစုအဖွဲ့ပိုင်းတစ်တော်ပြည်သူပြောထောင်ရေးနဲ့စီမံခန့်ခွဲရေးကိုအဓိကထားတာတွေ့ရပါတယ်အစိုးရအဖွဲ့ပိုင်းတစ်တော့ကဝင်ဝင်ရလာတာဟာကျစ်လက်စင်းရဲမှုညွန်နေစေနိုင်ပါတယ်လုပ်ငန်းကိုဒေသခံတွေနားလည်သဘောပေါက်ဖို့တစ်တော့ဌာနကပညာပေးရမှာဖြစ်ပါတယ်အစိုးရအဖွဲ့ပိုင်းတစ်တော့ကိုစီးပွားရေးလုပ်ငန်းအဖြစ်အသွင်ပြောင်းရမှာလိုအပ်တဲ့အခွင့်အရေးကိုတစ်တော့ဌာနကပံ့ပိုးရပါလိမ့်မယ်အသေးစားပုဂ္ဂလိကပိုင်းတစ်တော့စိုက်ခင်းတည်ထောင်ရေးကိုလည်းထောက်ခံအားပေးထားပါတယ်အစိုးရအဖွဲ့ပိုင်းတစ်တော့စနစ်ကိုတိုင်းရင်းသားအဖွဲ့အစည်းတွေမှာကျင့်သုံးနိုင်အောင်ကြိုးပမ်းသင့်တယ်လို့လည်းဆိုပါတယ်။တောပြုံးနေပြီဆိုပေမဲ့တချို့နေရာတွေမှာတစ်တော့ထိမ့်သိမ့်လို့ဖို့အချိန်ရှိသေးတာတွေ့ရပါတယ်တဲ့။ဒီအတွက်အသေးချာစစ်တမ်းကောက်ယူဖို့လိုအပ်ပါတယ်။ဥရောပကိုတတ်မှတ်စင်းနဲ့ရောင်းတဲ့အခါတရားဝင်ဖြစ်ကြောင်းအာမခံတဲ့စနစ် Timber Legality Assurance System ကိုပုံမကောင်းမအောင်လုပ်ဖို့လည်းအကြံပေးထားပါတယ်။ပြုပြင်ပြောင်းလဲအကောင့်တွေပေါ်ရမှာတတတနာဟာအတတ်ပညာအသုံးစရိတ်နဲ့အယတ္တအဖွဲ့အစည်းအကူအညီလိုအပ်နေတယ်လို့မကြာမီကထုတ်ဝေတဲ့ကမ္ဘာပါအစိုးရကစားမှပေါ်ပြထားပါတယ်ခင်ဗျာ
ကွန်ခေရမြန်မာရေးတုံသက်ချက်ကိုကြာသပတေးနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးအခုလိုတနင်္ဂနွေမနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင
်ဒီသတင်းပါ English American Style Gandha မှာမြန်မာသတင်းလောကမှာတုံ့နှုံးနေတဲ့idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
pull a fast one
ဖြစ်ပါတယ်စာလုံးပေါင်းက p u l l pull ကဆွဲတာ a ကတခု f a s t fast ကလှင်တာမြန်တာ o n e 1ကတခုဆိုတော့စကားခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတခုခုကိုအလျင်မြန်လုပ်လိုက်တာဖြစ်ပါတယ်ဒီအသုံးကဖဲကစားရကနေဆင်းသက်လာတယ်လို့ဆိုပါတယ်ဖဲချတ်တွေဆွဲရမှာတိတ်မြန်ပြီးမျက်လည်ပြသလိုလှုပ်လိုက်တာမျိုးဖြစ်ပါတယ်။ EDM ဆွဲတော့ white ဒီဘေကတော့မျက်စိလဲအောင်လှုပ်တာလူလေကြတာလှည့်စားဖို့ကြိုးစားတာကိုဆလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့ဂရုမော်ထိတ်ကွက်တာနဲ့နှိစက်တယ်လို့ဆိုရမှာပါ။ဒီအသုံးကိုအော်ဂိုလာ23ကနေ26ထိပြည်သိနိုင်ငံဘာရီစကန်ဂျီမြို့မှာကျင်းပခဲ့တဲ့ G7 ကမ္ဘာဆက်မှုအင်အားကြီး9နိုင်ငံရဲ့ထိပ်သီးညီလာခံမှာအထူးသဖြင့်သူထင်ရင်ထင်သလိုလောက်တလေရှိတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က 5+1 ဖြစ်တဲ့လုံခြုံရေးကောင်စီအမြဲတမ်းဖွဲ့ဝင်9နိုင်ငံနှင့်ဂျာမနီပြင် EU ပါဝင်အီရန်တို့နဲ့2015ကချုပ်ဆိုခဲ့တဲ့နျူကလ িয়ার စာချုပ်ကနေအမေရိကန်ကို2018ကနှုတ်ထွက်ခဲ့တဲ့တွေ့ဒီသဘောတူညီမှုကိုထောက်ခံတဲ့ဥရောပနိုင်ငံတွေကဒီကိစ္စနဲ့ပတ်သက်လို့ထရမ့်ကိုဘယ်လိုစီရင်ရမလဲလို့ခေါင်းခဲနေချိန်မှာG7 အင်ရှင်ပြည်သစ်သမ္မတအမန်နျူအယ်မက်ခရိုနီအကွက်မြေနဲ့လှုပ်ဆောင်ချက်ဖြစ်တဲ့ G7 ခေါင်းဆောင်တွေကိုချိုးအသိမပေးပဲအီရန်နိုင်ငံဂျာယီဝင်ကြီးဂျဗတ်ဇာရစ်ကိုရုတ်တရက် G7 ကျင်းပရာကိုအရောက်ခေါ်လိုက်ပြီးထရမ့်နဲ့အီရန်သမ္မတဟာဆန်ရိုဟာနီတို့နှစ်ဦးနောက်သတင်းပတ်မှာတွေ့ဖို့အခြေအနေကောင်းတွေဖန်တီးပေးနိုင်ခဲ့တယ်လို့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တဲ့အတွက် Bloomberg.com မှာ How Macron pulled a fast one on G7 leaders with gamble on Iran. Iran ne patelu sun bi G7 khong saung dwe myet si le aw Macron lu lai pung a sre khong hi ne ye ta ka da phit par de. Di thong ne patelu George Gu pi de u maung le la chi cha ya aw ma.
The car salesman tried to pull a fast one on the old man.
မော်တော်ကားပွဲစားကအဖိုးကြီးပေါ်လူလေကြဖို့ကြိုးစားခဲ့တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The car salesman tried to pull a fast one on the old man.
ကုဒုတရတင်ပြပေးမယ် EDM အသုံးကတော့
throw cold water
ဖြစ်ပါတယ်။စာလုံးပေါင်းက TO2 THROW to throw ga pit da ye so yin pet da COLD cold WATER water cold water ga ye a pit pi zisu shun ye long out de be ga ye a ne pet da pit ba de tha taw pho pi ni dong shi de de mi go ye a ne pet lite so yin a ri mi nyon chu twa ma pit de lo idiom a di be ga le sai win sa mu sai a the tan mu sai da twa twa mu go a ma pi da bu we ma cha pit da we phan na the bomb cha pit da kan kwet da lou pi why won pan po jin ma shi de twe twi e twa si da go yi nyun na pit ba de di a thong go pyin tin ma chin ba pi si ke de G7 thait di ni la ga ma pit khe da go be ko ka pi throw go water su de idiom go tong tha da pit ba de ဖြစ်ရကတော့ G7 ထိပ်သီးညီလာခံကိုနောက်နှစ်အမေရိကန်ကတာဝန်ယူခြင်းပါတဲ့အခါသမ္မတထရမ့်ကဖလော်ရီဒါပြည်နယ်မိုင်အမီရှိသူပိုင်းဒေါ်ရယ်ခေါကွင်းအပန့်ဖြေစခန်းကြီးမှာလုပ်ရင်တိတ်ကောက်မှာပဲဆိုပြီးကန့်လန့်ခဲ့တာနဲ့ပတ်သက်လို့သမ္မတဦးနေနဲ့နိုင်ငံနဲ့ပတ်သက်တဲ့ကိစ္စရမှာကိုဂျိုးစီးပွားဝင်ရှာဖို့ကြိုးပမ်းတာဟာမတင်တော်ဘူးလို့ကျင့်ဝတ်တိတ်ခါပိုင်းဆိုင်ရာကျွမ်းကျင်ပညာရှင်တွေထံကကန့်ကွက်တန်တွေထွက်ပေါ်ခဲ့တဲ့အတွက် thinkprogress.org မှာ ethics expertsthrow cold water on Trump's offer to host the next G7 summit ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ The court threw cold water on the president's plan to set new restrictions on immigration
လူဝင်မှုကြီးကြရေးကန့်တမှုအသစ်တွေချမှတ်မယ်သမ္မတရဲ့အစီအစဉ်ပေါ်တရားရုံးကကန့်ကွက်လိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The court threw cold water on the president's plan to set new restrictions on immigration.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
flip flop
ဖြစ်ပါတယ်။စာလုံးပေါင်းက flip flip ကလှန်လိုက်တာ flop flop ကလှန်လိုက်တဲ့ဟာပြန်ကျလာတာဖြစ်ပါတယ်။လူလည်းနဲ့ပြောမရင်တော့မှောက်လိုက်လှမ်းလိုက်လှူတာဖြစ်ပါတယ်။ idiom ဆိုရဲ the white debate ကတော့ခုတစ်မျိုးနောက်တစ်မျိုးလှုပ်တာဒါမှမဟုတ်ပြောတာဖြစ်ပါတယ်။ bans ကရတော့ရှေ့နောက်မညီတာဘလောင်ဘလဲနိုင်တာမျိုးဖြစ်ပါတယ်။ဒီအသံကိုသမ္မတ Trump ကတရုတ်သမ္မတ Xi Jinping နဲ့ပတ်သက်လို့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးစစ်ကြောင်း Xi ဟာရန်သူကြီးဖြစ်တယ်လို့ပြောခဲ့ပြီးမကြမီမှာပဲ G7 ထိပ်သီးညီလာခံမှာကြတော့ Xi ဟာတော်တဲ့ခေါင်းဆောင်တူဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောခဲ့တဲ့အတွက်တရုတ်နယ်ပတ်သက်လို့ Trump ဟာဘလောင်ဘလဲနိုင်လာတယ်ဆိုပြီး MSN ရုပ်သံလွှင့်က Trump flip flops on China calls Xi a great leader after branding him enemy ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥမောင်းလေးလာကြည့်ကြရအောင်ပါ
After the party's candidate flip flopped on a number of issues The voters said they could not trust him.
ပါတီကိုယ်စားလုံးကကိစ္စရတော်မင်းများနဲ့ပတ်သက်လို့ခုဒီမျိုးနော်မျိုးပြောတဲ့အတွက်ဘဲဆန္ဒရှင်တွေကသူ့ကိုယုံကြည်လို့မရဘူးလို့ပြောကြတယ်လို့အဓိပ္ပာယ်ရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ After the party's candidate flip-flopped on a number of issues, the voters said they could not trust him.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
Pull a fast one.Throw cold water. Flip flop.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလေ။နောက်ထပ် EDM အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style EDM သုံးအင်္ဂလိပ်သင်ခန်းစာအစီအကိုခုလိုတင်းငွေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင်။ VOA ကထုတ်လွှင့်တဲ့အင်္ဂလိပ်သင်ခန်းစာတွေကိုကျမတို့ရဲ့ website လိပ်စာ burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190ကကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website လိပ်စာ burmese.voanews.com တို့ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းမှာတော့စနေနေ့ညတော့ကဆွေးနွေးထားကြတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နားဆင်ကြရမှာဖြစ်ပါတယ်။အစီအစဉ်ထုတ်လုပ်သူကတော့ကိုအောင်အောင်ဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာရှင်နေနေညတရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီအာနာပိုင်တွေကနေပြီးတော့သူတို့ပေါ်ဝေဖန်တဲ့သူတွေကိုတရားဆွဲဆိုတဲ့ကိစ္စပါဒီလိုဖန်စီတရားဆွဲဆိုတာတွေဟာဒီမိုကရေစီလမ်းကြောင်းကိုသွားနေတဲ့အခုလိုချိန်မျိုးမှာဒီဒီမိုကရေစီကျင့်စဉ်ဖြစ်တဲ့လောလတ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကိုဘလို့အဟံတာဖြစ်စေလဲဆိုတာပါဒီအစီအစဉ်မှာပင်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဒါကိုဖိတ်ခေါ်ထားသူတွေကတော့ဒီကချင်နှစ်ချင်းကရိယာဖွဲ့ချုပ် KBC ဥက္ကဋ္ဌအဓိကာရောရဆရာတော်ဒေါက်တာကလမ်ဆမ်ဆန်နောက်ဒီမကြားသေးခင်ကထောင်တန်ချမှတ်ခံလိုက်ရတဲ့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးရဲ့ရှင်နေဦးရောဘတ်ဆန်အောင်နောက်ဒီဥပဒေအထောက်အကူပြုကွန်ရက်တည်ထောင်သူလူခွင့်ရှင်နေဦးကောင်ထူးတို့ဖြစ်ပါတယ်ဒီပါဝင်ဆွေးနွေးမဲ့သူတို့ကိုလည်းအလင်းတင်တယ်လို့ဝင်ရောက်ဆွေးနွေးကြဖို့ရှိပါတယ်ကျွန်တော်တို့အခုလောလောဆယ်မှာတော့ဒါဟိုဆက်သွင်းနေတာဆက်သွင်းနေစေဖြစ်တာကြောင့်မလို့ဒီလူခွင့်ရှင်နေဦးအောင်ထူးကိုဦးရောဘတ်ဆန်အောင်လည်းဒါအွန်လိုင်းပေါ်ကိုရောက်နေပြီဖြစ်တဲ့အတွက်ဦးရောဘတ်ဆန်အောင်ကိုကျွန်တော်အရင်ဆုံးစပြီးတော့မေးချင်ပါတယ်။ဆိုတော့ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးကိုထောင်တန်းတစ်နှစ်ချမှတ်လိုက်ပါတယ်ပေါ့လင်ဒါမကြသေးခင်တော့ပေါ့။ဆိုတော့ဒါဟာမျှတတဲ့စီရင်မှုဖြစ်ပါရဲ့လားခင်ဗျ။ဦးရောဘတ်ဆန်အောင်ဖြေချပေးပါခင်ဗျာ
။ဦးရီကြောင်းရပြောရမယ်ဆိုရင်ပြဆွဲဆိုတာကရဇဂတ်ကြီးဦးရီပုံမှန်905ကကြီးရဆွဲတာအဲ့တော့ကာဂျီအရာဆိုရင်ဦးမင်းဒီကိုကိုကြီးက Facebook မှာကြီးတယ်ဆိုတာကဒါပေါ်လာလာလည်းမဟုတ်ဘူးအဲ့ဒါနောက်ပြီးတော့တုံ့ပြန်ကြီးညာမှုလည်းမဟုတ်ဖြန့်ချီမှုလည်းမရှိဘူးဒါတိကျတယ်နေ့ချင်အနေနဲ့သူ့ရဲ့အရေးသားကြောင့်စစ်ပုံကံမှုတော်၎င်းအထက်အောက်အရာရှိမလေးမစားပြုရင်းတော်၎င်းပြက်ပွက်ခြင်းတော်၎င်းအဲ့ဒီလိုဖြစ်စီဖို့အကျံရှိတယ်ဖြစ်စီတန်ရတယ်ဆိုတော့အကျံရှိတယ်ဆိုတော့အချက်တွေကိုအရင်လူဘက်ကတိတိကျကျသတ်ဆိုနိုင်ခြင်းမရှိဘဲနဲ့အခုလိုကိစားယောဂါကြောင့်အသက်တဝက်လိတုတ်တာပြီးနှလုံးယောဂါနဲ့ကြောက်ကြွေဝေဒနာပါခံစားနေရတယ်ကိုမင်းတဲ့ကိုကိုကြီးကိုတောင်းတတနှစ်ချလိုက်တာဟာပူရင်းနေညတယ်လို့မဆိုလို့ဘူးတရားမျှတမှုအပိုင်းနဲ့ဆိုရင်လေအလန်းဝေးတယ်လို့ပဲကျွန်တော်တို့ခံယူရတာဆိုနားလည်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဒါဆရာဒေါက်တာကလမ်ဆန်ဆွန်လည်းဟိုလိုင်းမော်ရောက်ပါပြီခင်ဗျဆိုတော့ဆရာဆလမ်ကလမ်ဆန်ဆွန်ကိုကျွန်တော်မေးချင်ပါတယ်ဆိုတော့ဆရာတော်အနေနဲ့ပေါ့နော်ဇလိုင်းလာတော့ဟာဒီအမေရိကမှာလာပြီးတော့ပေါ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့ပြီးတော့ဒီကချင်ပြည်နယ်တဲကဘာသာရေးလွတ်လပ်ခွင့်ချိုးဖောက်ခံမှုတွေအကြောင်းပြောတာကြောင့်မလို့ပေါ့လေအခုတော့ဒါစစ်တပ်ကနေပြီးတော့တရားဆွဲဖို့လုပ်နေပြီပေါ့ဆိုတော့အခုအဲ့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပေးပါလားခင်ဗျ
ာဟုတ်ကဲ့ကျွန်တော်ကအဲ့ဒီဓမ္မဒတ်ဆမ္မာမြန်မာပြည်မှာဘာသာရေးလွတ်လပ်ချုပ်ချယ်မှုပြောတဲ့အချိန်မှာကျွန်တော်ကဟိုခရံပါလာကိုကြီးပဲလည်းမြင်မှာဘူးဒီမှာရှိတဲ့ဟိုမြန်မာပြည်မှာရှိတဲ့ဒီဘာသာပေါင်းစုံဘာသာကြီးတိုင်းလွတ်လပ်မှုကိုလိုချင်တဲ့ဆန္ဒနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်။ဒီဒီတောင်ပေါ်ပြည်ပြမော်ဒီတိုင်းသားနေတဲ့ရွာနေရာတွေအဲဒီပြည်မနေရာတွေအားလုံးတန်းတူရည်တူရှိစေခြင်းနဲ့
ကိစ္စနဲ့ကျွန်တော်ပြောခဲ့ခြင်းဖြစ်ပါတယ်အခုတော့ကျွန်တော်ကိုပါပုံမှန်နဲ့ဆွဲမယ်ဆိုတာကတော့ဒီစက်တင်ဘာ9ရက်နေ့မှာတို့အမိန့်ချမှာဖြစ်ပါတယ်အဲ့ဒီတော့မှကျွန်တော်ကျွန်တော်ကိုတို့ဆွဲမယ်ပုံမှန်ကိုကျွန်တော်โอ้อติจาติยามาဖြစ်ပါလေအခုတော့ဆယ်ဆယ်တော့ကျွန်တော်ဘာမှကျွန်တော်မသိသေးပါဘူးဒီအချိန်ဒီမှာရှိပါတယ
်ဆိုတော့ဟိုတမရဒေါ်နယ်ထရမ့်နဲ့ဒီအင်ဘီရိုမာဝဲပေါ့လေတွေ့တယ်ဆိုတဲ့အခါကျတော့ဒီဆီယာရော်နဲ့အတူတခြားနိုင်ငံတွေကနေပြီးတော့ဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဟိုလာရောက်ပြီးတော့သူပြောဆိုကြတဲ့သူတွေရှိရလို့လည်းကျွန်တော်သိရပါတယ်ဆိုတော့အဲ့ဒီဒုံကဟိုဆီယာဟိုတွေ့ခဲ့ရတဲ့အခြေအနေလေးတွေဒီနောက်ခံအကြောင်းလေးနည်းနည်းလောက်ပြောပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီထဲမှာပါတဲ့လူအယောက်20 survivor တွေပေါ့ဒီဘာသာရေးဖိနှိပ်မှုကြောင့်ဟိုနှိပ်စက်မှုကြောင့်အသက်ရှင်ရတဲ့ဟိုအသက်ရှင်ကြံခဲ့တဲ့လူတွေပေါ့ရှိတဲ့တဲမှာကျွန်တော်မှတ်မိသလောက်ဆိုအီရတ်ကဒီ Nobel Peace Prize ဒီရတဲ့အမျိုးကြီးပါတယ်နောက်တရုတ်ပြည်ကဒီဝေကာတွေအဖွဲ့ပါတယ်နောက်ပြီးမှဒီဖိဘက်ကပါတယ်အဲ့တော့ဒီကျွန်တော်တို့အရှိအလေပိုင်းနဲ့ကျွန်တော်ဒီအာရှပိုင်းကတော်တော်များများအဲ့မှာပါတယ်ဆိုတော့ကိုကျွန်တော်မြင်ရပါတယ်နောက်ပြီးမှဒီဘင်္ဂလားဒေ့ရှ်ဘက်ကဒီဒိုဟင်ဂျာကဲမ်ကဒီဒိုဟင်ဂျာတွေပါလာတော့ကျွန်တော်အဲ့ဒီမှာကျွန်တော်တွေ့ခဲ့ရပါတယ
်ဟုတ်ကဲ့ပါဆိုတော့အခုတစ်ခါကျွန်တော်ဥပောင်ထူကိုဆက်ပြီးတော့မေးချင်ပါတယ်ခင်ဗျာဒေါက်တာကလန်ဆမ်ဆွန်ပြောတာရောနောက်ဦးရောဘတ်ဆန်အောင်ပြောကြားခဲ့တဲ့ကိစ္စတွေမှာပေါ့လေဆိုတော့အာနာပိုင်းဒီဘက်ကရောဟိုအခုလိုမျိုးဟိုဒီလူခွင်းနဲ့ပတ်သက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့သူတို့ရဲ့အခွင့်အရေးပြောကြတဲ့အခါမှာအာဏာပိုင်တွေဘက်ကအခုလိုတားဆီးတာလူခွင်းရေးချိုးဖောက်မှုကျွလွန်ရောက်ပါသလားနောက်ဒီလွတ်လပ်စွာထုတ်ဖော်ခွင့်ပေါ့ဟိုဘယ်လိုတက်ရောက်မှုရှိပါလဲဥပအောင်ထူရဲ့အမြင်သိပါရစေခင်ဗျ
လူခွင်းချိုးဖောက်မှုအတိအကျပါဗျာအားကြောင့်လဲဆိုတော့ဒေါက်တာကမ်ဆာဆွန်ပြောတဲ့အထက်ထဲမှာလက်ရှိပြည်ထောင်စုဥပဒေဖြစ်တဲ့2008ဖွဲ့စည်းပုံခြေရန်ဥပဒေနဲ့ပဲခြေုံတော့ဥမ354ကိုဆန့်ကျင်တာမရှိဘူး။ဥမ354မှာအဓိကကန့်သက်ထားတာနိုင်ငံတော်လုံခြုံရေးပဲ။အဲ့တော့ဒေါက်တာကလန်ဆန်ဆွန်ပြောလိုက်တဲ့အတွက်နိုင်ငံတော်လုံခြုံရေးကိုထိခိုက်ပါတယ်လို့ပြောစရာအကြောင်းကိုမရှိဘူး။ဒေါက်တာကလန်ဆန်ဆွန် crime ရပြစ်မှုရဆွဲစရာအကြောင်းကိုမရှိဘူး။ဘာကြောင့်လဲဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာ crime မဟုတ်ဘူး။အခုသူပြောသွားတဲ့ဟာအကုန်လုံးကအင်္ဂလိပ်လိုပမာလိုအတိအကျကျွန်တော်တို့ရှိမှရှိတယ်။ဆိုတော့သူပြောတဲ့နေရာကလည်းပဲအမေရိကန်နိုင်ငံမှာပြောတာ။အေကနိုင်ငံရဲ့ဖွဲ့စည်းပုံခြေခံဥပဒေမှာကလူလတ်စွာထုတ်ဖော်ပြောဆိုခွင့်ကိုကန့်သက်ဟန်တာတဲ့ဘယ်ဥပဒေမှာမပြုပါဆိုတာကရန်တာပြည်သားဖြစ်တယ်။ဒီခြေခံသူပြောသွားတဲ့အခါမှာမြန်မာနိုင်ငံတရားရုံးကဘာဥပဒေနဲ့ဆွဲမှာလဲ။မြန်မာနိုင်ငံတရားရုံးမှာစီမံခွင့်ရှိသလား။ဥပမာကျင်းပုံပေါ်နေရာရဲ့ဆစ်လိုက်တယ်ကစစ်ပြီးတော့ဒေါက်တာကလမ်ဆန်ဆွန်ကဒီအမှုကျွလွန်လားမကျွလွန်လားဆိုရဲဟုတ်သူဆွန်းနှန်းခိုင်းမယ်ဘယ်ဟုတ်သောဆွန်းနှန်းမလဲ။ဆိုကျွန်တော်နိုင်ငံမှာဒီစေဥပဒေကျင်းဥပဒေကျင်းဥပဒေဆိုတာရှိတယ်။အဲ့ဥပဒေက Google jurisdiction တော့ရှိတယ်။ data ဆိုင်ရာစီမံခန့်ခါလို့ခေါ်တယ်။အခုဖြစ်ပွားတာကအမေရိကန်မှာဖြစ်ပွားတာ။အမေရိကန်မှာလွတ်လပ်စွာထုတ်ပြောဆိုခွင့်ရာခိုင်နှုန်းပြပေးလိုက်တာ။ဆိုအဲ့မှာဖြစ်ပွားတာကကျုပ်မြန်မာနိုင်ငံတရားရုံးကဘလို့သွားစီရင်မလဲ။ဆိုဥပဒေကြောင်းရကူကလွဲနေတာဖြစ်တယ်။တကယ်တော့တရားရုံးကဒီအမှုကိုလက်ကိုမခံဘဲတန်းပယ်ချလိုက်ရမှာ
။ဟုတ်ကဲ့ပါ။
ဒါမျိုးပဲကူကြမှုကဖြစ်စဉ်တွေတင်တာကတရားရုံးကဘဲလိုက်နေသလား။
ဆိုတော့အဲ့ဒီမှာပေါ့လေတခုကတော့ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်တဲ့အခါမှာပေါ့လေဒါဟိုလမ်းကြောင်းမှန်ပေါ်သွားနေဖို့ဒါထင်းကြောင်းနဲ့စနစ်တခုလို့ပြောရင်လည်းရပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာအခုလိုအထူးသဖြင့်အခုလိုအခြေအနေမျိုးမှာပေါ့နော်ဒီလိုစနစ်မျိုးအားကောင်းလာဖို့ကဟိုတကယ်ကတော့အာဏာပိုင်တွေဘက်ကတော့မှပိုးပြီးတော့ဟိုခွင့်ပြုပေးတဲ့ကိစ္စမျိုးပေါ့လေဆိုတော့အခုလိုမျိုးဒီဝေဖန်ပြောဆိုတာတွေဒီလိုမျိုးဟိုတချို့ကိစ္စတွေမှာခုနလိုမတရားသဖြင့်ဖြစ်နေပါတယ်ဆိုပြီးတော့ပြောနေဒီခံရတဲ့သူတွေဘက်ကပြောတဲ့အခါမှာဒါဟိုအာနာပိုင်တွေဘက်ကသူတို့အနေနဲ့သူတို့အပေါ်အကြီးညိုပြက်အောင်လုပ်ပါတယ်ဆိုပြီးတော့ဟိုဘာကြောင့်မြင်တယ်လို့ထင်ပါလဲခင်ဗျာဥက္ကဋ္ဌ
ဒါကတော့ယူပြောရင်တော့အာနာပြဿနာရဲ့ဗျာဆိုတော့အာနာကိုထိပါလာမယ်ဆိုရဲလာလာရှိရင်ဘယ်လိုသူ့ဘောပြောဆိုမှုမျိုးကိုမှခွင့်မှာမဟုတ်ဘူးခွင့်လည်းခွင့်မပြုခဲ့ဘူးအဲ့တော့အခုလူတော်များထင်နေကြတယ်ညနေငါမှတနေ့ကပြောင်းလာလို့ဟလာဟိုပြောခွင့်ဆိုရင်ရနေတာပဲကျောင်းဝင်ဆိုခွင့်ရနေတာတွေကဟိုဒေါက်တာကမ်ဆန်ဆန်ပြောသလိုမြန်မာစစ်တပ်အစိုးရကကြိုက်တဲ့ဟာတွေပြောနေကျောင်းဝင်ရနေတာဟိုနည်းနည်းလေးဝေဖန်ကြည့်လိုက်ဘာမှမရတော့ဒီဒီမိုကရေစီမှမဟုတ်တာလေ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့အခုဟိုဆရာတို့ဒီလေလိုက်ပုံမှာပဲခဏဆက်ပြီးတော့နေပြပါဦးကျွန်တော်တို့အခုဒါဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးကြပါတယ်ဆိုတော့ဒီပထမဦးဆုံးအာကိုဆန်းဆွေပါကိုဆန်းဆွေဝင်ရောက်ဆွေးနွေးလို့ရပါခင်ဗျာ
ဟုတ်ကဲ့ဟို
我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知
တွေကိုကားသမီးနဲ့သူရဲ့ပြည်သူတွေကိုတက်မလို့အမေရိကန်ဆိုတဲ့တက်မလို့ကတမင်သက်သက်ဆက်ဆက်နေတာလားလို့မေးကြရတယ်ရှိပါတယ်ခင်ဗျ။အဲနောက်တစ်ခုကတော့2007ဖွဲ့စည်းပုံအခြေခံဥပဒေအဲဥပဒေကိုလည်းလို့ဟိုပွင့်လို့နေတာလားတက်မလို့ခက်ကဒီအဆိုပြုရတဲ့ကောင်းကောင်းယူအချက်အလက်တွေကိုပြင်လိုက်ရင်ဒီလိုကဘာလို့အခက်အခဲရှိသလဲဆိုတာကိုလှည့်တော်ထင်းမှာကိုယ်ကိုယ်နဲ့ဆွေးနွေးဖို့လိုလိမ့်မယ်ကျွန်တော်ကထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါโอเคสรุปโอเคป่ะกุซันสวยเจซูอ่ะสรุปรอบนอกตะคาနောက်တယောက်อะเหล่ไปจินน่ะก็กูชิ่มเนี่ยมาครับกูชิ่มเนี่ยဝင်ရောက်ชุนิดလို့ရောက်ပါခင်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တို့ဟိုကိုဥပဒေနီးဥပဒေကျွန်တော်တို့အမျိုးမျိုးอ่ะကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေဆရာနာရှင်ကိုကာကွယ်ထားတဲ့အဲ့ဒီဥပဒေတွေဖြစ်နေတော့သူတို့တစ်ဖက်သက်ရေးဆွဲထားတဲ့ဥပဒေတွေဖြစ်နေတော့သူတို့ဟိုလောကမထိဖို့อ่ะကာကွယ်ထားတယ်အဲ့တော့ဒီပိုလစီအရမ်းမပြေဝသေးဘူးကျွန်တော်တို့အခုလက်ရှိလူထုရေးချက်တင်မြှောက်ထားတဲ့အစိုးရကလည်းတပ်မတော်လို့ပေါ့လေကျွန်တော်တို့ဒီသဘောထားမသေးသင့်တယ်မူတပ်မတော်ကလည်းငါ့ကိုမကြည့်နဲ့ဒီလိုပဲကျွန်တော်တို့လက်ရှိအစိုးရကလည်းအားတို့ကြည့်ရင်မဆန်ဘူးဆိုတဲ့သဘောထားတော့ဟိုပဲအစိုးရမှမရှိတဲ့မူကျွန်တော်တို့တပ်မတော်ကလုပ်တယ်လို့တော့မလုပ်တဲ့မူလို့ထင်တယ်ဒါကြဒါမှလည်းကျွန်တော်တို့ကရှိဖို့ဒီမိုကရေစီတိုးရီးတိုးရီးကျွန်တော်တို့တော်တို့ပြင်လန်းလာမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုချင်းချင်းကျေးဇူးတင်ပါတယ်အာကိုတီးလည်မှုဝင်ပြီးတော့ဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အစိုးရရဲ့စစ်တပ်ရဲ့သူတို့ရဲ့နပန်းစီလှုပ်ဆောင်နေတာနပန်းစီရဲ့သူတို့အတီးပြင်တာကိုကျွန်တော်တို့မြင်ကြရပါတယ်ဒါပေမဲ့နော်သူတို့ရဲ့လှုပ်ဆောင်ချက်ကစစ်တပ်ရဲ့လှုပ်ဆောင်ချက်မှာနော်အစိုးရလိုက်ပြီးတော့နော်နောက်လိုက်ပြီးတော့တော့လှုပ်ဆောင်ရင်တည်းအတွက်ဒီပြဿနာတွေဖြစ်နေရပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့ကျွန်တော်တို့ပြည်ပြည်တွေကငင်းညာရေးကိုအမြဲတမ်းနာလူချင်းပါတယ်တောင်းတနေပါတယ်ဆိုပေမဲ့နော်အစိုးရရဲ့စစ်တပ်ရင်ကတော့အမြဲတမ်းဖြက်စီးလုပ်နေတယ်ကျွန်တော်တို့မြင်တွေ့ရပါတယ်နော်နော်ဒီတော့နော်ကျွန်တော်တို့ပြည်သူတွေနော်နောက်ဆစ်ဆက်ကိုဘယ်လိုဘယ်သူ့ကိုအားကိုးရမလဲနော်နိုင်ငံတကာအနေနဲ့ကျွန်တော်တို့မိမပြည်မှာနော်လာဝင်ရောက်ပြီးတော့နော်မဆွေးနွေးမတန်မင်ဘူးနော်မညှိနှိုင်းဘူးဆိုရင်တော့ကျွန်တော်တို့မိမပြည်သူတွေအမြဲတမ်းခံစားနေရမှာဖြစ်ပါတယ်အဲ့အကြောင်းမို့နော်အခုကျွန်တော်တို့အဲချမ်းပြည်နယ်မှာနော်ဖြစ်တဲ့ကိစ္စတွေကနော်အခုတိုင်ပင်ချွေးနေတယ်ဆိုတာကတော့ကျွန်တော်တို့အနေနဲ့ကတော့နော်တိုင်ပင်ချွေးနေတယ်ဆိုပေမဲ့နော်အစိုးရစစ်တပ်အနေနဲ့ကနော်လက်အမှုရယူဖို့နော်နေရာဝင်ယူနေတာဟုတ်တော့လုံးဝလက်မခံသင့်ဘူးလို့ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းကောင်းဆောင်သူကျွန်တော်ပြောကြားချင်ပါတယ်ခင်ဗျဟ
ုတ်ကဲ့ကိုတီလည်မှုကျေးဇူးပါခင်ဗျဆိုတော့အခုဟိုဆရာဒေါက်တာကလမ်ဆမ်ဆန်ကိုပြန်ပြီးတော့မေးချင်ပါတယ်ဆိုတော့ဒီဆရာတော်ကဟိုအခုလို့ပေါ့ဒီတမရထရမ့်နဲ့တွေ့ဆုံချိန်မှာဒါမြန်မာနိုင်ငံရဲ့အခြေအနေတွေကိုပြောကြားခဲ့တယ်ဆိုတဲ့အခါကျတော့ဟိုဒါတွေကနိုင်ငံတော်ဟိုအချီးညိုပြက်စီတယ်ဆိုပြီးတော့အခုတရားစွဲဖို့လုပ်တာပေါ့လေဆိုတော့ဆရာတော်အနေနဲ့ရောဒီတမရထရမ့်နဲ့တွေ့တဲ့အခါမှာဟိုဘာတွေများပြောကြားခဲ့လို့ဒါနိုင်ငံတော်အချီးညိုပြက်စီတဲ့ဟိုအခြေအနေမျိုးရောက်တာလို့ထင်ပါလေ
အဲကျွန်တော်တချက်ကတော့ခုနပြောတဲ့အတိုင်းဒီကျွန်တော်တို့ဘာသာရေးဒီဖိနစ်ချုပ်ချမှုတွေရှိတယ်ဆိုတာကိုပြောတယ်။ပြီးရင်ကျွန်တော်တို့ဒီတိုင်းဒါလက်တကင်အဖွဲ့တွေအများကဒီမိုကရေစီနဲ့ဖက်ဒရယ်ကိုလိုချင်ပြီးမှဟို focus လုပ်ဖို့အဲ့ဒါပေါ့ဒီဒီတမတ်အမေရိကန်ဆိုရတဲ့နဲ့ကူညီပံ့ပိုးပေးဖို့နဲ့နောက်ဆုံးကတော့ဒီ sanction နဲ့ sanction ကိစ္စနဲ့ပတ်သက်ပြီးအဲကျွန်တော်ပြောခဲ့တာတွေအဲ့ဒီအချက်တွေပါပဲအဲ့ဒီအချက်တွေကြောင့်ဘောဒီတရားရုံးပါအခုသူတို့ဆွဲဆိုဖို့လုပ်နေချင်းဖြစ်တယ်လို့ပဲကျွန်တော်ထင်မြင်ယူဆပါတယ
်ဟုတ်ကဲ့ဆရာဥမာဟိုဘာသာရေးရောဟိုခုနလိုပေါ့လေတချို့ခွဲခြားဆက်ဆံမှုတချို့ရှိတယ်ဆိုတဲ့အခါကျတော့ဥမာဘလို့အနေထားမျိုးတွေဆရာအနေနဲ့ကြုံခဲ့ရမျိုးတွေရှိပါလဲ
ကျွန်တော်ပြောတဲ့အစရာတွေကမြန်မာပြည်မှာတိုင်းတားတွေဂျီမပြည်ပပြည်မပြည်နဲ့အားလုံးပြောနေတဲ့စကားအဟောင်းကြီးပါပဲအပြစ်စမှုပေါ့ဒါပေမဲ့ကျွန်တော်ကတော့ဒီတမ်ဒတ်ထရမ်မှာကဘာတီအောင်ပြောခဲ့တဲ့အတွေ့အကြုံမို့ကျွန်တော်ဒီတရားစွဲဆိုဖို့ဖြစ်လာတယ်ဆိုတာသင်ပြပေးအဲ့လိုယူဆပါတယ်အ အသေးစိတ်ပြောဖို့ကတော့ဒီချုပ်ချယ်ပွဲဒီချုပ်ချယ်မှုခိမ့်မှုကတော့တကယ်လို့တရားရုံးမှာဒီသူတို့ပဲပါပုံမတတ်မလဲတော့မသိဘူးတရားရုံးမှာရင်ဆိုင်တဲ့အချိန်မှာကျွန်တော်ဘက်ကလည်းပြောဖို့ကျွန်တော်တို့လည်းအစင်တဲ့ဟိုဆက်အချက်လက်တွေစုဆောင်းထားတယ်ရှိပါတယ်ပြင်ဆင်မှုတွေရှိပါတယ်အခုတော့ဘာကြောင့်ဟိုဘောအသေးစိတ်ပြောလို့တော့မဖြစ်သေးဘူးပေါ့တရားရုံးရောက်မှာပဲကျွန်တော်တို့ပြင်ဆင်ပြောဖို့ပြင်ဆင်ထားပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကပေါ့လေဟိုအထူးသဖြင့်တော့ဟိုဆရာတို့ရဲ့အခုလိုဒီအထူးသဖြင့်တော့တိုင်းရင်းသားဒေသတွေမှာပေါ့နော်ဆိုတော့တိုင်းရင်းသားဒေသတွေမှာဆိုရင်ဒါဟိုးလုံးနေရာလည်းပဲအဲဒီစစ်ဆိုးရဆက်ဆက်လက်ထက်မှာလူခွေးချိုးပေါက်မှုတွေရှိခဲ့တယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ဆိုတော့ဒီအခုဒီမိုကရေစီပေါ်ဆောင်နေတဲ့အဆိုးရဒီလက်ထက်ကိုလည်းရောက်လာပြီပေါ့လေဆိုတော့အခုလိုအခြေအနေမျိုးမှာရောဒီခုနလိုပေါ့လူခွေးအခြေအနေနဲ့ပတ်သက်တဲ့ဟာမျိုးနောက်ဒီအထူးသဖြင့်တော့ဆရာကဒါလူခွေးနဲ့ပတ်သက်ပြီးတော့သူထုတ်ပေါ်ပြောဆိုတာဆိုတော့ဒီလိုမျိုးအခြေအနေတွေကရောဘလောက်ထိအောင်တိုးတက်မှုရှိလာပါပြီလဲဟိုတုန်းကထက်စာလို့ရှိရင်
ကျွန်တော်တခုတော့တိုးတက်မှုတွေ့တာကတော့တမတော်ရဲ့ဒီတရားဆွဲဆိုတဲ့ကိစ္စပေါ့ဒီတော့ဆိုတမတော်ကတကယ်သူတို့ဒီတရားတင်ကားပြီးသူတို့ဟိုလှုပ်တော့မယ်ဆိုရင်တရားရုပ်ကိုရေမြောက်ပဲနဲ့သူတို့ရဲ့ဒီစစ်စေးရေးစုံစမ်းရေးခန်းကိုရေရောက်ပြီးမှနောက်ဆုံးမှတရားရုပ်ကိုပို့တာလည်းရှိတယ်ဒါပေမဲ့အခုဒီအချိန်မှာတော့တမတော်ကလည်းတရားရုပ်ကိုဦးတိုက်ဒီလိုဆွဲဆိုလာတာကတော့တို့တက်ပြောင်းလဲမှုတစ်ခုလိုပဲမြင်ပါတယ်အဲ့ဒါကတော့ကျွန်တော်တို့လည်းဒါကြိုးစုတယ်ထောက်ခံတယ်ဒါဆိုကျွန်တော်တို့တရားရုံးမှာဘာမှဒီနှိပ်စက်ခြင်းပေါ့ချင်းချုပ်ခြင်းမခံရဘဲနဲ့တရားရုံးမှာပြုနေနေတာဆိုတာပြောဆိုနေတာကတော့ဒီပြောင်းလဲတာဒါတစ်ခုလိုကျွန်တော်ဒီပြုနေနေအဲ့ဒါကိုတော့ဟိုဝမ်မဝမ်တာဆိုတာကြိုးစုတာကိုယူပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကအဲ့မှာကျွန်တော်ဟိုတစ်ခုပေါ့လေဒီဟိုမြင်ချင်တာဒီ2015နှစ်စမ်းပိုင်းလောက်တုန်းကဒါဆိုဆရာတို့ဒီတန်တနာပြုအဖွဲ့အစည်းနဲ့တွေ့နော်ကချင်ဆရာမလေးနှစ်ယောက်ဒီဒီဟိုကိစ္စပေါ့လေဒီမရင်းကျင့်ပြီးတော့အသက်ခံခဲ့ရတဲ့ကိစ္စမှာလည်းပဲဆိုတော့အဲ့ဒီအခြေအနေတွေရောဒီနောက်ပိုင်းမှာဘယ်လိုဆက်ပြီးတော့ဖြစ်သွားပါလဲ
အဲအခုတစ်တိကျွန်တော်တို့ကိစ္စကစုံစမ်းထောက်ထုတ်ဖို့ကတော့တော့ကိုခက်သွားတယ်ပြီးရင်ကျွန်တော်တို့ဒီတက်တီခံပစ္စည်းတွေတင်ထားတဲ့ဒီရေစခန်းမူဒီကလည်းပြောင်းသွားတယ်ပြီးရင်ကျွန်တော်တို့ကဆက်လက်စုံစမ်းတဲ့အချိန်မှာဒါကတော်တော်ကိုဟိုဟာဘယ်ရှိတူဖို့တော်တော်ခက်ခဲတဲ့အခြေအနေမှာရောက်သွားတယ်ဒါကြောင့်မို့အဲကျွန်တော်တို့ကတော့အခုအမှုမှန်ဖော်ထုတ်ရေးကော်မတီဆိုတာဆက်လက်ရှိသေးတယ်ကျွန်တော်တို့တတ်နိုင်တဲ့တက်ကနေကျွန်တော်တို့ဆက်လက်စုံစမ်းနေဆဲဖြစ်ပါတယ
်ဆိုတော့ကျွန်တော်ဟိုမှတ်မိသလောက်ဆိုရင်ပေါ့လေအဲ့ဒီအချိန်တုန်းကတော့မှဒီ NLD ဘက်ကနေပြီးတော့ပေါ့နော်ဒီအမှုမှန်အထူးသဖြင့်အခုနလိုပေါ့ဒီတိုင်းရင်းသားတွေအရေးဒါငင်းငိမ့်အတွက်ဆောင်ရွက်နေတဲ့အချိန်မျိုးမှာအခုလိုမျိုးဖြစ်သွားတဲ့အတွက်ပေါ့လေဒီအမှုနဲ့ပတ်သက်ပြီးတော့ဒီအမှုမှန်ပေါ်အောင်ဆောင်ရွက်ဖို့ဆိုပြီး NLD ဘက်ကကြီးညာချက်ထုတ်ပြီးတိုက်တွန်းတဲ့အခြေအနေတွေဘာတွေအထူးဆောင်ရောက်ခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဟိုဘာမှတော့ထပ်ပြီးတော့မထူးဘူးပေါ့နော်အဲ့ထက်တော့
အဘာမှအထူးကြောင့်မရှိပါဘူးအခု NLD အဲအစိုးရဘက်ကလည်းဟိုတော့ဟိုကူညီတယ်ဆောင်ရွက်တယ်ဆိုတာမရှိပါဘူးဒီတိုင်းနဲ့ကျွန်တော်တို့ကတော့ခံပြင်းစိတ်နဲ့အမှုမှန်ပေါ်ထွက်လို့တဲ့စိတ်နဲ့ဆက်လက်ဆောင်ရွက်နေတာပဲရှိပါတယ
်။ဟုတ်ကဲ့ပါ။ဆိုတော့အခုတခါကျွန်တော်ရှင်းနေဥရောပဆန်းအောင်မေးချင်ပါတယ်ခင်ဗျာ။ဆိုတော့ဥရောပဒီဒါရိုက်တာဒီကိုမင်းတင်ကိုကိုကြီးကိုဟိုအခုလိုမျိုးဒီထောင်ထမ်းချလိုက်တယ်ဆိုတော့အခါကျတော့ဟိုသူအနေနဲ့ဟိုဘလို့အကြောင်းအရာတွေကိုဒေါက်တာဟိုမင်းတင်ကိုကိုကြီးအနေနဲ့ပြောခဲ့တာကြောင့်ဒါနိုင်ငံတော်အကြီးအကျယ်ပြတ်မှုဟိုဖြစ်သွားစေတာပါလေ။
သူရေးခဲ့တာဒီဘတ်ကြည့်လိုက်လို့ချုပ်ပြောရရင်တော့သူကတမရိုကောင်းစီကျင်းလို့ဝေဖန်ထောက်ပြတာပဲတမရိုကိုစိုးရုပ်မျက်နှာသွားကြည့်တော့ဆိုတော့ကြီးရဲ့ချက်အကျန်စီမရှိပါဘူးတော့သူကတော့ဒီလိုပေါ့ဗျာဟဲ့လားတိုင်းကြီးအကြီးကျယ်လုပ်တဲ့ပုံကူကြီးအာဘီရင်ကိန်းကအဲ့ရရရာကြီးအဲ့လိုမျိုးတွေမရှိပြီမှုဆိုတဲ့အကြောင်းအဲ့ဒါစသည်ဖြင့်ပေါ့အဲ့ဒီလိုအကောင်းဘက်ကနေပြီးတော့တမရောကအစင်မြဲလို့လူတိုင်းပြည်ကာကွယ်ရေးအတွက်လိုချင်တက်ကြွစီခြင်းနဲ့ရည်ခြင်းနဲ့သူ့ရဲ့အရေးသားတွေကရေးတာပါတော့အဲ့ဒါကိုရေးရုံနဲ့ရေးတယ်ဖြန့်ချီတာလည်းမရှိဘူးထုတ်ပြန်ကြေညာတာလည်းမရှိဘူး Facebook လို့နေရာမှာလူကြီးကြေညာစရာအပိုက်19နဲ့ပေါ်ဒီဘုံချီကဥယျပုံမှာ354ပါလွတ်လပ်စွာတွေးတော်ကြံစားသုံးသက်ခွင့်ရှိရဲ့ဆိုတော့အခွင့်အရေးကိုသူကျင့်သုံးပြီးတော့သူရေးတာပါဒ
เนาะเอ้ออะกูโน Facebook มายีได้ด้วยลูกเปล่าเหมือนสิตุ๊กะอสาบ้องยาสว่ายีนี่ดิพี่ก็แผ่ฉินนี่จาเนรีได้ชื่อล่ะเว้ยดับใบแม้นี่บ้าจ่องเลยสรอกมิ้นติกูกูจีอ่ะลูกกูเนี่ยลูกกูไตขาสัตว์จริงยกชินนี่ย้ายเกบาดิทีมบ่อจ่อจ้าได้ลูกเจ้าก็เลยขึ้นนี่จ้ะ
โอเค
เออแล้วပြောချင်တာတော့ freedom of expression ကိုပြောက်တဲ့သဘောလိုဖြစ်နေတဲ့အတွက်ညာစွာစိတ်မကောင်းဖြစ်ရပါတယ်
ဟုတ်ကဲ့ပါခင်ဗျာဥရောပကျေးဇူးပါခင်ဗျာအခုတစ်ခါတော့ကျွန်တော်ဥအောင်ထူပြချပေးစီလိုပါတယ်ဆိုတော့ဒီနိုင်ငံတော်အကြီးညိုပြည့်စုံမှုဆိုတာဟာဥပေချောင်းအရာရောရှိသင့်ရှိရတယ်လို့ထင်ပါလားဥမာနောက်တစ်ခုကဒီနိုင်ငံတကာမှာဆိုရင်ပေါ့လေဒီသမ္မတဒေါ်နယ်ထရန့်နောင်ပေါ့နော်ဒါသူ့ကိုမကြိုက်ကြတဲ့သူတွေကဆိုလို့ရှိရင်သမ္မတဒေါ်နယ်ထရန့်ပုံကိုဒီလေဘူပေါင်းရုပ်အကြီးလုပ်ပြီးတော့ဟိုဒီမြို့တွေထဲမှာလိုက်ပြီးတော့ဆွဲကြတယ်ဆိုတော့ဟိုနောက်ဆုံးမိတ်ဒီအိမ်ဘီရောသူနေတဲ့အိမ်ဘီရောရှေ့မှာတော့မှသွားပြီးတော့ဟိုချိတ်ထားတာမျိုးတွေဝါးတွေဒီအကြီးပေါ့လေဆိုတော့ဒီလေဘူပေါင်းရုပ်အကြီးကိုတွားပြီးတော့ဟိုသူအိမ်ဘီရောကနေမြင်တော်သွားပြထားတာမျိုးတွေဝါးတွေအထီတောင်လောက်ကြပါတယ်ဆိုတော့အခုလို့ဒီဆရာ Samson အပါဝင်ပေါ့လေဒါရိုက်တာ Maintain ကိုကိုကြီးတို့ဟိုအခုနောက်လို့သူတို့ပြောကြဆိုကြတဲ့ကိစ္စတကယ်ရတော့ပေါ့လေညာရီအားဟိုဒီမိုကရေစီကိုသာသွားနေတဲ့ဒီမိုကရေစီကိုသာလက်ခံကျင်တဲ့သူတွေဆိုလို့ရှိရင်အခုလိုဝေဖန်ခံရတာတွေကတကယ်လို့တွက်ကြည့်ရင်ဒါဟိုသတိထားစရာပြန်ဖြစ်လာပြီးတော့ဟိုဒါကိုယ့်အတွက်ပို့ပြီးတော့အထောက်အကူဖြစ်စီတယ်ဆိုပြီးတော့ဘာကြောင့်သူတို့ဘက်ကမစင်းစားနိုင်ရတာလဲခင်ဗျ။ဟ
ိုဒီလိုပြမြန်မာပြည်ကဥပဒေတွေကိုမြန်မာပြည်ကဖွဲ့စည်းပုံခြေခံဥပဒေနဲ့ကြည့်ရမယ်လေ။အဲလူ့အခွင့်အရေးပေါ်ခြေခံပြီးတော့ကြည့်ဖို့လိုလာတယ်။ခုနဒီဝေကမိတ်ဆွေပြောထားတဲ့ဒီအခြေအနေကအမေရိကန်ဖွဲ့စည်းပုံခြေခံဝင်နေဆိုင်အဲ့မှာဗာရီတာလဲဆိုတော့ Congressional Make No Law Abridging Freedom of Expression လို့အတိအကျရေးထားတယ်။ဒါတော့ကလူလတ်စွာထုတ်ဖို့ပိုင်ခွင့်ကိုချုပ်ချယ်တဲ့ဘယ်ဥပဒေမှ Congress ကမပြုပါဘူး။ဒါရှင်းရှင်းလေးဖွဲ့စည်းပုံခြေခံဥပဒေကလူလတ်စွာထုတ်ဖို့အာမခံချက်ပေးထားလိုက်တာ။အဲ့ဒီအခြေခံကနေပြီးတော့မှဥပဒေအားလုံးပြောင်းရမှာ။အဲ့တော့ခြားဘယ်ဥပဒေကမှဖွဲ့စည်းပုံကျော်လို့မရဘူး။ဆိုတော့ကျွန်တော်တို့တည်တဲ့ဥပဒေကိုကြည့်တဲ့အခါမှာဖွဲ့စည်းပုံကတော့ကျက်ဖြစ်သွားတယ်။ဒါအမေရိကန်မှာဒါကြောင့်လူလောက်တဲ့တို့ပြောဆိုခွင့်ရာဂိုင်းနိုးပြည်နီးပါးရနေတာ။အမေရိကန်မှာကြည့်တဲ့အခါကျတော့ဥမာ354ရာဟို2000ကြီးဖွဲ့စည်းပုံပို့ဝ354ရာလူလောက်ဆိုတို့ပြောဆိုရင်ပြီးသားတဲ့အောင်ရှိတော်ညာလေပဲ။ခုနကကျွန်တော်ပြောတဲ့အကန့်တချက်ဒီပါ။အဲ့ဒီကန့်တချက်ကပဲနိုင်ငံတော်လုံခြုံရေးဆိုတာထိတ်ကပ်ပါ။အဲ့တော့နိုင်ငံတော်လုံခြုံရေးဆိုတာကတည်တဲ့တခြားဘယ်ဥပဒေမှမအဓိပ္ပာယ်ဖွင့်တာမရှိဘူး။အနေနဲ့လုံးညိုကြီးကိုဖွဲ့စည်းဝင်ခြံဥကြီးခွင့်ရအဓိပ္ပာယ်ဖွင့်တာမရှိဘူး။အဲ့တော့မြန်မာစစ်တပ်နဲ့ဆွေအာဏာပိုင်တွေကသူတို့မကြိုက်တာပြောတဲ့ပုဂ္ဂိုလ်မှန်တယ်များကိုနိုင်ငံလုံးညိုကြီးအောက်ကတရားစွဲဝင်ရှိအောင်ဗန်နီပစ်ထားလိုက်တယ်။တော်ဘူးပဲကြည့်လေကျွန်တော်တို့ဒီဆက်သွယ်ဥပဒေ466ကကြီးမှာခဏချင်းဒီအသေးဖြတ်မှုဆိုတာပြင်းမပြင်းနေပြီ။ဆက်ရှိနေတာပဲ။ဆိုဘယ်လိုတော့မှမထောက်ပြဘူး။ဆိုမြန်နိုင်ငံမှာပြည်ဝဆိုင်ဥတွေဆိုရှိပြည်ဝဆိုင်ဥတွေပုံမှန် 499 မှာအသေးဖြတ်မှုပါနေတာပဲ။
ဟုတ်ကဲ
့အခု499ရဲ့ဒီဖြုံးမှာကချွင်းချက်တွေရှိတယ်အဲ့ချွင်းချင်းနဲ့အညီခုခံရင်ဒီဖြုံးတရားစွဲလို့မရဘူ
းဟုတ်ကဲ့ပါ
ဆိုတော့တော့ကကြီးကချွင်းချက်မရှိတော့
ဟုတ်ကဲ့
အဲ့အားကဘာနဲ့ဆိုင်လို့တော့တို့ပြောစုပိုင်းကိုဖွဲ့စည်းပုံခြေခံဥပဒေကကူကအမခန့်ချက်ပြေးမထားတဲ့အခါမှာခြားဥပဒေထင်းတယ်လို့ပြောရမ်းတာပဲ
ဟုတ်ကဲ့ပါခင်ဗျာ
ဒီကနေပြီးလူ့အခွင့်အရေးကိုကြီးဖို့တော့ပါတယ
်ဟုတ်ကဲ့ကျွန်တော်တို့ဒီအချင်းရလဲမကြခင်ရှေ့တော်မှာဖြစ်တဲ့အတွက်ပေါ့လေဆိုတော့ဟိုအခုတာနောက်ဆုံးပေါ့ဟိုဆရာ Samson ကနေစပြီးတော့ဖြေချပေးပါဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအထူးသဖြင့်တော့ဆရာတို့လိုတိုင်းရင်းသားဒေသတွေမှာဘလောက်ထိအောင်အခုလိုလွတ်လွတ်လပ်လပ်နဲ့ကိုယ့်ရဲ့အချင်းကြီးအခက်ခဲတွေကိုပြောဆိုဖို့ကအရေးကြီးရလို့ထင်ပါလေခင်ဗျာ
အာကျွန်တော်တို့တိုင်းဒေသတွေမှာဒီ60လုံးလုံးဒီစစ်အာဏာရှင်ရဲ့ဒီ PC မှုမှာအုပ်ချုပ်မှုအောက်မှာကျွန်တော်တို့ကအခုမှစပြီးမှဒီလိုပြောလာနိုင်တဲ့အချိန်မှာအခုတို့ပြန်ပြီးမှဒီတရားစုဘုကိစ္စကြီးရှိလာတဲ့အချိန်မှာပုံပြီးမှတော့ဟိုပြော့ွယ်သွားနိုင်ပါတယ်ဒါကြောင့်မလို့ကျွန်တော်ကတော့လူငယ်တွေကိုအားလုံးအားပေးပါတယ်ဆက်ပြီးမှလက်လက်စွာပြောဆိုခွင့်ပြုခွင့်ကိုဆက်ပြီးကျွန်တော်တို့ကြိုးစားကြရအောင်လို့ကျွန်တော်ကအဲ့လိုအားပေးနေပါတယ်အခုချိန်မှာ
ဥရောပဆန်အောင်15စက္ကန့်လောက်ပြောပြပါခင်ဗျာ
ကျွန်တော်အနေနဲ့ပြောချင်တာကတော့အခုဆွဲနေတာတမလို့ဘိုင်းကဆွဲလိုက်ရသသက်ကြီးပုံမှန်900တကြီးနေရအဓိကဆွဲတယ်အဲ့တော့ဒီဥစ္စာကကဲစက်စက်ကရဲတရင်တက်ဖွဲ့ရပဲဆွဲရတာတမလို့ကအခုလိုဆွဲနေခြင်းဟာတမလို့အပေါ်မှာအမြင်လွဲပါမှုတွေဖြစ်စေနိုင်တဲ့အတွက်မဆွဲပြင်မှုရဲတရင်တက်ဖွဲ့နဲ့သာ
ဆွဲရတယ်မှာလေလို့ကျွန်တော်အကြံပြုပြောဆိုချင်ပါတယ
်ဥဦးအောင်သူခတ်တူတူလေးပြောပြပါခင်ဗျာ55စက္ကန့်လောက
်ဟိုဒေါက်တာဆန်ဆန်ကလူမဆတ်သူ့ကိုဝင်ဟိုသူနေတော့ကျင်တုံးပြီးတော့ပြောတာကျွန်တော်တို့ကွန်ပျူတာတစ်ချက်ကကျတော့လေပဲဒေါက်တာဆန်ဆန်ကတရားရုံးကတရားဆွဲလာတာကိုအရှိမဒါကောင်းတဲ့ဘက်ကကျင်ဆိုတော့ဒီနေ့မှာကျွန်တော်လူဟိုစစ်တပ်ကတော့တရားဥပဒေမှာတရားဆွဲတယ်လူတုကစစ်တပ်ကိုတရားဆွဲခွင့်မရဘူ
းဟုတ်ကဲ့ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်ဆက်သွားပြီးဖြစ်တဲ့အတွက်ကျွန်တော်တို့အစီအစဉ်လေးကိုဒီမှာပဲညနာပြရစီခင်ဗျာအားလုံးကျေးဇူးအထူးတင်ပါတယ
်ကိုဟောင်းအစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ခဲ့ကြရတာပါရှင် VOA ကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်ကာနဲ့စနေညတိုင်းတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါသေးတယ်။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။တနင်္လာနေ့မှာဘုဒ္ဓတာပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေးတယ်။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေးတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1.83 လိုင်းဒိုမီတာ19 kHz 15.13 လိုင်းဒိုမီတာ48 kHz 0.33တို့ကနေပြန်ပြီးတော့ဖန်ယူနာဆင်နိုင်ပါတယ်။မနက်ဖန်တနင်္လာနေ့မနက်ခင်းအစီအစဉ်တွေမှာတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်တနင်္လာနေ့မနက်ခင်းတိုင်းနာဆင်နေကြမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနာဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမရှင
်။ Hurricane မုန်တိုင်း Dorian ဟာစနေနေ့မှာတော့ Bahamas ကျွန်းနိုင်ငံကိုတိုက်ရိုက်ဝင်ရောက်တိုက်ခတ်နေပြီး American ကမ်းရိုးတန်း Florida ကနေ Carolina ပြည်နယ်တွေဘက်ကိုနောက်ပိုင်းမှာဥတီသွားဖို့ရှိနေပါတယ်။ Hong Kong မှာစနေနေ့ကသတင်းပတ်73ခုမြောက်ဇက်တိုက်အစိုးရဆန့်ကျင်ဆန္ဒပြပွဲအတွင်းရဲတွေနဲ့ဆန္ဒပြသူတွေကြားထိတိုက်တွေ့ခဲ့ပါတယ်။လွတ်တော်အဆောက်အုံရှိဆန္ဒပြသူတွေကိုရဲတွေကမျက်ရည်ပုံးနေနဲ့ပစ်ခတ်ခဲ့တယ်လို့ဘသူတွေဆန္ဒပြတယ်လဲဆိုတာကိုသိသာအောင်လဲအပြာရောင်ဆိုးထတဲ့ရဲတွေနဲ့မိသက်ပိုက်တွေတုံးပြီးတော့ပက်ဖျန်းခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်မှာတော့အမေရိကန်စံတော်ချိန်ဒီကနေ့စနေနေ့မှာတနက်ပစ်ခတ်မှုဖြစ်ခဲ့ပြီးအနည်းဆုံး5ဦးသေဆုံး22ဦးဒဏ်ရာရတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။အနည်းဆုံး22ဦးဒဏ်ရာရပြီးတေဆုံးသူ5ဦးရှိတဲ့အကြောင်းအိုဒက်ဆာရဲချုပ်မိုက်ကယ်ဂရစ်ကသတင်းထောက်တွေကိုပြောဆိုသွားတာပါတနက်သမားလိုတန်တရာရှိသူရဲ့ကားကိုရပ်တန့်ခိုင်းပြီးတဲ့နောက်ရဲနဲ့အပြန်လှန်ပစ်ခတ်မှုအတွင်းတနက်သမားတေဆုံးပြီးရဲ3ဦးဒဏ်ရာရတယ်လို့လည်းရဲချုပ်ကပြောပါတယ်အိုဒက်ဆာနဲ့မစ်ဒလန်ဆက်သွယ်ရအဝေးပြေးလမ်းမကြီးပေါ်မှာပစ်ခတ်မှုတချို့ဖြစ်ခဲ့ပြီးကားတွေလည်းကြီးထိခဲ့ပါတယ်ရှင်နေချုပ်ဘီလ်ဘာထန်ကအကြောင်းဆုံးသိထားပြီးလို့လည်းသမ္မတဒေါ်နယ်ထရန့်ကတွစ်တာမှာရေးသားထားပါတယ်ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးတရင်သားလက်နက်ကိုင်ကိုယ်စားလှယ်တွေနဲ့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေရဲ့မနေ့ကဆွေးနွေးပွဲမှာတော့တိုက်ပွဲတွေရပ်တန့်ရေးသဘောတူညီချက်မရဘဲဆက်လက်ဆွေးနွေးကြဖို့သာသဘောတူနိုင်ခဲ့ကြပါတယ်ရှင်
စက်တင်ဘာလ၁ရက်တနင်္ဂနွေနေ့မနက်ခင်း VOA ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျွန်မခွန်ညိုပါရှင်။
This program has come to you from the Voice of America, Washington.